အမေရိကန်နိုင်ငံအလဲဝမ်းဂျော်ဂျီယာပြည်နယ်ကနေအရှေ့ပြားနယူးယောက်ပြည်နယ်အထိနှိမ့်မုန်တိုင်းနေရာစက်တိုက်ကျခဲ့ပြီးတဲ့နောက်ဒေသကနေဟာသူတို့ရဲ့အိမ်တွေပတ်ပတ်လည်နဲ့ကားတွေပေါ်ပြနေတဲ့အနေတွေကိုတင်းနှင်းကနူနေမှာခေါ်ပြားတွေနဲ့ရှင်းနေကြပြီဖြစ်ပါတယ်။ဖြတ်မြတ်အဖြစ်နင်းတူဟာအနည်းဆုံးလက်မှတ်20လောက်ကျခဲ့တာဖြစ်ပါတယ်။ဂျူနတ်လို့အမည်ပေးထားတဲ့အဲ့ဒီမုန်တိုင်းကြောင့်ဝါရှင်တန်ဒီစီမြို့အနီးဝန်းကျင်ကဗာဂျီးနီးယားနဲ့မယ်ရီလန်းပြည်နယ်တို့မှာသေဆုံးခဲ့တဲ့9ဦးအပါအဝင်နိုင်ငံတော်ကသေဆုံးသူအနည်းဆုံး14ဦးရှိခဲ့တယ်လို့ဆိုပါတယ်။တောက်ကြနေကစပြီးနင်းနေစက်တိုက်ကျနေခဲ့တဲ့အတွက်မြို့တော်ဝါရှင်တန်ဒီစီနဲ့အနီးဝန်းကျင်မှာလည်းကားတွေနင်းတူအောက်မှာမြုပ်နေပြီးအများပြည်သူတို့ပို့ဆောင်ရေးရင်တွေလည်းအားလုံးရန်နာထားရပါတယ်။ဝါရှင်တန်ဒီစီအနီးဝန်းကျင်မှာတော့ကျခဲ့တဲ့နင်းပမာဏဟာလက်မှတ်20ကနေလက်မှတ်30အထိရှိခဲ့ပါတယ်။ဝါရှင်တန်ဒီစီဒေသကလေဆိပ်ကြီးနှစ်ခုဖြစ်တဲ့ဒါလတ်စ်နိုင်ငံကလေဆိပ်နဲ့ Reagan National လေဆိပ်တို့ဟာလည်းကျထားတဲ့နင်းတွေရှင်းဖို့လိုတာကြောင့်တင်းနှင်းငွေနဲ့တနေ့လုံးပိတ်ထားခဲ့ရပြီးကျောင်းတွေကိုလည်းတင်းနှင်းလာနေအထိပိတ်ထားပါတယ်။ဝါရှင်တန်ရဲ့အရှေ့မြောက်ဘက်မှာရှိနေတဲ့နယူးယောက်မြို့လယ်က Central Park မှာကျခဲ့တဲ့နင်းတူပမာဏဟာ26လက်မှတ်နီးပါးရှိခဲ့တယ်လို့ဆိုပါတယ်။လူဦးရေ9000နီးပါးရှိတဲ့နယူးယောက်မြို့ကနေအနေနဲ့အပြင်ထွက်သွားလာခြင်းမပြုဘဲစနေနေ့ကတားမြစ်ချက်ထုတ်ပြန်ခဲ့တာကိုတော့အာဏာပိုင်တွေကတင်းနှင်းငွေနဲ့မနက်ပိုင်းကပြန်လည်ရုပ်သိမ်းပေးလိုက်ပါတယ်။